Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA အမေရိကန်အတန်းကနေ2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။စောင်းရာသီအပြောင်းလဲရောက်လာပြီဖြစ်တဲ့အတွက် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့မီတာလိုင်းတချို့အပြောင်းလဲဖြစ်တဲ့ဆိုတာကိုကြိုတင်အသိပေးခြင်းပါတယ်။အခုလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူချိန်ညပါမယ်ဒီမိုကရက်ပြိုင်ပွဲဂျိုးဘိုင်ဒန်ကိုစုံစမ်းရေးယူကရိန်းသမ္မတရဲ့အကူအညီရဖို့အမေရိကန်သမ္မတရဲ့စ조사မှုကတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအင်ပီရိုကကာကွယ်ပြောဆိုပါတယ်ရခိုင်ပြည်ပခအရေးအထူးစိုးရင်ကြောင့်ပြောဆိုတဲ့ကုလအသံကအတွင်းမှုချုပ်ကိုအာဆီယံထိပ်သီးဆွေးနွေးပွဲမှာဒေါက်တာဆန်းစုကြည်ကတုံ့ပြန်ပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံအတွင်းကုလသမဂ္ဂနဲ့အာဆီယံတီးတန့်ဆွေးနွေးပွဲမှာရိုဟင်ဂျာအရေးကိုကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုအလေးပေးဆွေးနွေးသွားပါတယ်
It remains, of course, Myanmar's responsibility to address the root causes and ensure a conducive environment for the safe, voluntary, dignified, and sustainable.
ဒါကိုတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမန္တလေးမြို့ကအင်းဝအကတင်တန်းကျောင်းအကြောင်းကိုတင်ဆက်ထားတဲ့မြမရေးရဆွေးနွေးကမ်းမြမပြည်ကပေးစာဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးရေးယူကရိန်းရဲ့အကူအညီရဖို့ကြိုးပမ်းမှုဟာတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအင်ပီရိုကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုပါတယ်။မဟာအမားကြီးဒါမှမဟုတ်လဲပြစ်မှုကြီးတစ်ခုဖြစ်เสียဘာမှမရှိဘူးလို့သမ္မတထရန့်ရဲ့ထိတ်တန့်လက်ထောက်တစ်ဦးဖြစ်တဲ့ကယ်လျန်ကွန်ဝေးက CNN ရုပ်သံကိုပြောဆိုတာဖြစ်ပါတယ်။ယူကရိန်းနဲ့ဆက်ဆက်ပြီးသမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေပေါ်ပြစ်မှတ်ထားပြီးတရားစွဲဆိုနိုင်ရေးစုံစမ်းမှုဆက်လက်လှုံ့ဆော်ဖို့ဒီမိုကရက်ကြီးစုတဲ့အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြံမှာပဲအမေရိကန်သမ္မတတဦးအပေါ်တရားစွဲဆိုနိုင်ရေးစံသတ်မှတ်ချက်တွေကိုသူကရည်ညွှန်းပြောဆိုတာပါအမေရိကန်ဒုသမ္မတဟောက်ဘိုင်ဒန်နောက်ယူကရိန်းသဘာဝတံငွေကုမ္ပဏီဘိုရစ်မာမာတားဖြစ်သူဟန်တာဘိုင်ဒန်ရဲ့အလို့အကိုင်းတို့နဲ့ပတ်သက်ပြီးယူကရိန်းဘက်ကစုံစမ်းစစ်ဆေးဖို့အရေးအလဲလှယ်အနေနဲ့ယူကရိန်းအတွက်အမေရိကန်ရဲ့ဒေါ်လာ390တသန်းစစ်ရေးအထောက်ပံ့တို့ကိုသမ္မတထရန့်ဘက်ကဆန့်ငံ့ခဲ့သလားဆိုတဲ့ကိစ္စကိုမသိတဲ့အကြောင်းလဲကွန်ဝေးကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့တယ်လီဖုန်းဆက်သွယ်မှုအတွင်းသမ္မတထရန့်ဘက်ကအပေးအယူဒါမှမဟုတ်လဲ2020ဆိုတာမျိုးရည်ညွှန်းပြောဆိုခဲ့တာမရှိဘူးလို့ပြောဆိုပြီးသူ့အနေနဲ့စိတ်အေးတယ်လို့လည်းကွန်ဝေးကပြောဆိုသွားပါတယ
်။ငွေစည်းဝါးနဲ့ရွှေပြောင်းအခြေချလူသူတွေဝင်လာမှာဆိုတဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်ကိုသမ္မတဒေါ်နယ်ထရန့်ကချိုးဖောက်ဝင်ရောက်လို့မရနိုင်တော့တဲ့တိုင်းကိုကာယံထားပေမဲ့လည်းမက္ကဆီကိုလူကုန်ကူးကန်းကတော့အဲ့ဒီအတားဆီးတွေကိုချိုးဖျက်ပြီးဝင်ရောက်နေပါတယ်။ဒါပေမဲ့ထရန့်ကဒါကိုမဆိုးရိမ်ဘူးလို့ပြောပါတယ်။လူမုန်ကူးကန်းတွေကဒေါ်လာ100တန်လောက်ရှိတဲ့တန်ဖြတ်လွှာကိုတုံးပြီးပြီးခဲ့တဲ့လတွေအတွင်းနယ်စပ်တိုင်းကိုအကြိမ်ကြိမ်ဖျက်တောက်ဝင်ရောက်ခဲ့တယ်လို့ Washington Post သတင်းစာကရေးသားခဲ့ပြီးနောက်မှာသမ္မတထရန့်ကသူ့အမြင်ကိုထုတ်ပြောတာဖြစ်ပါတယ်။အမေရိကန်အနေနဲ့အားကောင်းခိုင်မာတဲ့နိုင်ငံတွေနယ်စပ်မှာကာရာကြောင်းချိုးဖျက်ဝင်ရောက်မယ်ဆိုလဲအလွယ်တကူပြန်လည်ပြင်ဆင်လို့ရကြောင်းသူကပြောပါတယ်။လူကုန်ကိန်းတွေတုံးတဲ့အထူးတန်ဖြတ်လွှာတွေဟာတမန်နီကြောင်းတွေပါတဲ့ကွန်ကရစ်တိုင်လိုမာကျော့တဲ့အရာကိုတော့မိနစ်ပိုင်းအတွင်းဖြတ်တောက်နိုင်တယ်လို့နယ်စပ်လုံခြုံရေးအဖွဲ့ကပြောပါတယ်။အခုလိုနယ်စပ်တိုင်းကိုချိုးဖျက်ပြီးရွှေပြောင်းအခြေချလူသူတွေကိုမှောင်ခိုကိန်းတွေကတွင်းနေတာဖြစ်ပြီးဘယ်နှကြိမ်လောက်ရှိပြီလဲဆိုတာမသိရသေးပါဘူး။တရားမဝင်နှေဆက်ဖြတ်ကျော်မှုကိုတားဆီးတဲ့အနေနဲ့သူသာသမဏဖြစ်လာရင်မက္ကဆီကိုနှေဆက်တိုင်းကိုကာယံသွားမယ်လို့2016ရွေးကောက်ပွဲတုန်းကသမဏဒေါ်နယ်ထရန့်မဲဆွေဟောပြောမှုကိုလူကြိုက်များခဲ့ပါတယ်။ဒါပေမဲ့2020ရွေးကောက်ပွဲနီးလာချိန်အထိတော့အဲ့ဒီတိုင်းကကာယံလို့မပြီးဆုံးသေးပါဘူး
။ ဆော်ဒီအာရေဗျရဲ့နိုင်ငံပိုင်ရှင်းနံလုပ်ငန်းကြီးကိုအများပိုင်လုပ်ဖို့တနင်္ဂနွေနေ့မှာစတင်လိုက်ပြီးသူ့ရဲ့အစုရှယ်ယာတွေကိုပြည်တွင်းစုရှယ်ယာဈေးကွက်မှာအရောင်းဝယ်လုပ်ဖို့ရည်ရွယ်တဲ့အကြောင်းကြေညာလိုက်ပါတယ်ဆော်ဒီအာရေဗျနိုင်ငံအနေနဲ့ရေနံလုပ်ငန်းထက်တခြားလုပ်ငန်းတွေမှာဖြန့်ကျက်ရင်းနှီးမြှုပ်နှံဖို့စီစဉ်နေတာနဲ့အတူပဲအခုဆောင်ရွက်ချက်ထွက်လာတာပါကမ္ဘာပေါ်မှာအကျိုးအမြတ်အများဆုံးရနေတဲ့ဆော်ဒီနိုင်ငံပိုင် Aramco ရဲ့မျှော်လင့်နေတာဂျာပီဖြစ်တဲ့ကြီးညာချက်ထဲမှာတော့ထောက်ရောက်မဲ့အစုရှယ်ယာအရေးအတွက်ဈေးနှုန်းနဲ့စရောက်မဲ့ရက်စတဲ့အသေးစိတ်တွေတော့မပါပါဘူးလွန်ခဲ့တဲ့၄နှစ်နီးပါးတုန်းကဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကနိုင်ငံပိုင်ရေနံလုပ်ငန်းကြီးကိုအများပိုင်အဖြစ်စပြီးပြောင်းဖို့ပြောခဲ့စဉ်ကတော့လုပ်ငန်းကြီးတန်ဖိုးကိုဒေါ်လာ1 trillion တန်ဖိုးသတ်မှတ်ပြောဆိုခဲ့တာဖြစ်ပြီးယင်းနှိမ့်မြုံနှံသူတွေကတော့ဒီရေနံလုပ်ငန်းကြီးတန်ဖိုးကိုဒီထက်နှိမ့်ပြီးဒေါ်လာ 1.5 trillion လောက်ပဲသတ်မှတ်မဲ့သဘောရှိတယ်ဆိုရာကိုဘဏ်လုပ်ငန်းကျွမ်းကျင်သူတွေကဆော်ဒီအစိုးရကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ဆော်ဒီရေနံလုပ်ငန်းတွေအပေါ်စက်တင်ဘာလတုန်းကမမျှော်လင့်တဲ့တိုက်ခိုက်ခံရမှုနောက်ပိုင်းလုံခြုံရေးတိုးမြင့်ဖို့ဘာတွေလုပ်ထားတယ်လဲဆိုတာကိုတော့ဆော်ဒီရေနံလုပ်ငန်းကြီးဘက်ကညှိညွန်ပြောဆိုတာမရှိပါဘူး။ရေနံလုပ်ငန်းကြီးအနေနဲ့အစုရှယ်ယာ1ရာခိုင်နှုန်းကနေ2ရာခိုင်နှုန်းလောက်ပြည်ရင်းမှာရောင်းချနိုင်ပြီးဒေါ်လာ20ဘီလီယံကနေ40ဘီလီယံလောက်အထိရှိနိုင်တယ်လို့လဲသတင်းရှင်းမြစ်တွေက Reuters သတင်းအေဂျင်စီကိုပြောဆိုထားပါတယ်။
အီရန်နိုင်ငံမှာနိုင်ငံရေးအပြောင်းလဲလုပ်ဖို့တောင်းဆိုတဲ့အစိုးရဆန့်ကျင်ရေးလှုပ်ရှားမှုအချိန်မြင့်လာနေပြီးဘဲဂရန်မြို့တော်မှာတနင်္ဂနွေနေ့ကဖြစ်ပွားတဲ့ဆန္ဒပြပွဲတွေကြောင့်လမ်းတွေရောအစိုးရယုံနေပါပိတ်လိုက်ရပါတယ်။ထောင်ချီတဲ့ဆန္ဒပြသူတွေဟာပြီးခဲ့တဲ့ရက်ပိုင်းကစလို့ဘက်ဒက်တရားရရင်ပြန်မှလာရောက်စုဝေးကြတာကြောင့်ဈေးတွေစည်ုံတွေကျောင်းတွေနဲ့တက္ကသိုလ်တွေပါပိတ်ထားရပြီးလက်ရှိနိုင်ငံရေးစနစ်ကိုဆန့်ကျင်နေကြတာပါ။အခုလိုပိတ်ထားတာတွေကိုအ мян ပြန်ဖွင့်ပေးဖို့ဝန်ကြီးချုပ်အဗ်ဒူဟမ်ဒီကတောင်းဆိုလိုက်ပြီးဒီလိုပိတ်ထားတာကြောင့်အီရတ်အတွက်ဒေါ်လာအတန်းနဲ့ချီဆုံးရှုံးနှစ်နာစေပြီးကုန်စည်နှုန်းတွေတက်လာစေလိမ့်မယ်လို့သတိပေးလိုက်ပါတယ်။ထောင်ထဲချီတဲ့တက္ကသိုလ်ကျောင်းသားတွေဟာလည်းအတန်းမတက်ကြတော့ပဲဒီဆန္ဒပြပွဲတွေမှာပါဝင်လာကြပြီးနိုင်ငံခေါင်းဆောင်တွေဟာအကျင့်ပြက်အဂတိလိုက်စားနေကြတယ်လို့အလုံးလက်မဲ့နှုန်းတိုင်းပြည်တွင်းမှာမြန်မာလာပြီးပြည်သူဝန်ဆောင်မှုကဏ္ဍကြာဆင်းနေတယ်လို့အပြစ်တင်လိုက်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933ကလိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးလက်ရှိအစိုးရတက်တန့်ထက်စေစားလောက်အဲ့ဒီမှာဒေတာမှာရှိခဲ့ကြတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပြည်ထနာရဲ့တိမ့်မွေရှုပ်ထွေးမှုကိုအ ਨੇ အချင်းသိထားဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတုံ့ပြန်ပြောဆိုခဲ့ကြောင်းနိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာနိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးခေါင်းဆောင်တွေနဲ့ကုလသမဂ္ဂအထွေမှုချုပ်တို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အဲ့ဒီဆွေးနွေးပွဲအတွင်းရခိုင်အရေးကိစ္စအပေါ်စိုးရိမ်ကြောင်းပြဿနာအရင်းအမြစ်ကိုဖြေရှင်းဖို့နဲ့နေရွှန့်ခွာသူတွေစန္ဒအလျောက်ဘေးကင်းလုံခြုံမှုရှိရှိတိတ်ခါရှိရှိပြန်လာနိုင်ဖို့ကမြန်မာအစိုးရရဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂအထွေမှုချုပ်ကပြောဆိုခဲ့တာပါ။ကာကွယ်ပေးရမယ့်သူတွေရဲ့အခွင့်အရေးနဲ့လုံခြုံမှုပေးရေးကိုမြန်မာအစိုးရအနေနဲ့ရှောင်လွှဲမှာမဟုတ်ကြောင်းဒုက္ခသည်တွေကိုစီစစ်ပြီးလက်ခံသွားမယ်ဆိုတာကိုမြန်မာဘက်ကကတိပြုထားပြီးဖြစ်ကြောင်းလည်းဒေါက်တာဆန်းစုကြည်ကပြောပါတယ်။နေရွှန့်ခွာထွက်ပြေးရသူတွေစန္ဒအလျောက်ဘေးကင်းလုံခြုံမှုရှိရှိပြန်လာနိုင်မယ့်အခြေအနေမျိုးဖန်တီးပေးရေးမြန်မာအစိုးရရဲ့ကြိုးပမ်းချက်တွေမှာကူညီပံ့ပိုးတဲ့အတွက်အာဆီယံကိုကျေးဇူးတင်ကြောင်းလည်းဒေါက်တာဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်ထနာအပေါ်လက်တွေ့ချပြီးဗက်မလိုက်တဲ့မြတ်မြတ်တတချင်းကပ်ကူညီပေးသူတွေရဲ့အကူအညီနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်မယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံကပြောဆိုခဲ့ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံဒဲဆွန်းသင်းမောနဲ့စက်မှုနည်းပညာကုမ္ပဏီကတိစောက်ပေးတဲ့မௌဒမအမည်ရှိရေဓာတ်သင်းမောသင်းဟာတောင်ကိုရီးယားကနေမြန်မာနိုင်ငံကိုလာရောက်နေတဲ့လမ်းတစ်လျှောက် ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာနိုဝင်ဘာ2ရက်နေ့ကခရီးတစ်ထောက်ရန်နာခဲ့တယ်လို့ရုရှားမီဒီယာတွေမှာဖော်ပြပါတယ်။အခုလိုရန်နာရတာဟာရုရှားမြန်မာနှစ်နိုင်ငံကြားစစ်တပ်ချင်းဆက်ဆံရေးပုံမခိုင်မြဲလာစေဖို့ရည်ရွယ်တယ်လို့မုတ်တမစီရင်ပေါ်တာဝန်ယူလိုက်ပါလာတဲ့မြန်မာရေတပ်ကပ္ပတိန်တိန်းတာကရုရှားမီဒီယာကိုပြောပါတယ်။မုတ်တမစင်တင်မောဟာရေပြင်မှာရောကမ်းတက်တက်တဲ့အတွက်ပါသုံးနိုင်မဲ့ LPD အမျိုးသားစစ်တင်မောဖြစ်ပြီးဒက်ဆွန်ကုမ္ပဏီကဆောက်လုပ်ပေးဖို့2018နှစ်စမိုင်းမှာအလုပ်စအားခဲ့တာပါဒါပေမဲ့2019ဇူလိုင်လတဲ့ဘူဆန်းမှာလုပ်ငန်းစတင်တော့မှလူအများတိခဲ့ရပါတယ်မုတ်တမစစ်တင်မောဟာပေ400လောက်ရှိလျားပြီး84ပေအကျယ်ရှိကတန်ချိန်1100ကျော်ရှိပါတယ်ဒီတင်မောဟာကမ်းပြန်မကန့်ပဲပင်လယ်ပြင်မှာတလားနေပြီးရေမိုင်8600အထိသွားနိုင်ပါတယ်စစ်စင်ရေးအတွက်ရောတဘာဝပေါင်ဝန်တဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေမှာသုံးနိုင်ပြီးရဟယင်နှစင်းစဉ်တတ်နိုင်မဲ့ကွင်းနေလဲပါဝင်တာဖြစ်ပါတယ
်အိန္ဒိယနိုင်ငံသားနှစ်ဦးကိုရခိုင်လက်နက်ကင်တပ် AA ကဖမ်းဆီးသွားတယ်ဆိုပြီးအိန္ဒိယနိုင်ငံညူဒေလီအခြေစိုက် Asian News International နဲ့ ANN ကနိုဝင်ဘာလ3ရက်နေ့သတင်းမှာဖော်ပြပါတယ်ဒီဖမ်းခံရတယ်ဆိုတဲ့အိန္ဒိယနိုင်ငံသားနှစ်ဦးကလမ်းစီမံကိန်းအတွက်ခီးသွားရင်းဖမ်းခံရတာလို့လည်းသတင်းမှာဖော်ပြပါတယ်
ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေကိုကပြက်ရပြက်လုပ်တဲ့အနေနဲ့ဟောင်ကောင်အထူးကယုံနေနေရေးရဲတွေဟာတနင်္ဂနွေနေ့ကဈေးဝယ်စင်တာတွေကိုဝင်ရောက်စီးနှင်းခဲ့ပြီးဓာတ်နယ်လိုက်ခုတ်တဲ့လူတဦးကြောင့်ဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်တဦးနေရွက်ပြတ်သွားသလိုကျန်5ဦးထဏ်ရန်ရပါတယ်အဲ့ဒီထဲမှာ2ဦးကစိုးရင်ရပါတယ
်တဲ့တင်တွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါ။တင်းလာနေတဲ့ KVOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးအတွက်ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကအထူးလုပ်ငန်းတစ်ခုဖွဲ့စည်းဖို့ရှိနေကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။အာဆီယံရဲ့ပိုးပြီးဆောင်ရွက်လာတဲ့ပုံမှာကုလသမဂ္ဂဘက်ကအပြည့်အဝထောက်ခံကြောင်းနဲ့ပြည်ထနာရဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းဖို့ကမြန်မာရဲ့တာဝန်ဖြစ်တယ်လို့လည်းကုလသမဂ္ဂအထွေထွေမှုချုပ်ကထောက်ပြပါတယ်။ဒီပေါ်တော့ဆန်းစုကြည်ဘက်ကလည်းတုံ့ပြန်သွားပါတယ်။မတ်တင်ကီထိုက်ကပဲစူးစီးတင်ပြထားပါတယ်ရှင်။ရခိုင်ပြည်ပခဖြည့်ရှင်ရေးမှာအရှိတောင်အရှနိုင်ငံများအသင်းအာဆီယံဘက်ကမြန်မာအစိုးရနဲ့ပိုပြီးထိတွေ့ဆောင်ရွက်လာနေပြီးဒီဆောင်ရွက်ချက်တွေကိုကုလသမဂ္ဂဘက်ကအပြည့်အဝထောက်ခံတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ရခိုင်ပြည်ပခအရေးဖြည့်ရှင်ဖို့အတွက်အာဆီယံဘက်ကအထူးလုပ်ငန်းအဖွဲ့ဖွဲ့စည်းမယ်ဆိုတာကိုလည်းအာဆီယံအထွေမှုကအတိပေးပြောဆိုကြောင်းလဲကုလအတွင်မှုချုပ်ကပြောပါတယ်ဒုက္ခသည်တွေဌာနေပြန်ရေးနဲ့ပတ်သက်ပြီးအာဆီယံအရေးပေါ်တုံ့ပြန်ရေးနဲ့လေ့လာဆန်းစစ်ရေးအဖွဲ့ကကနဦးလိုအပ်ချက်တွေကိုဆန်းစစ်လေ့လာထားတဲ့အစဉ်ခန်းစားပါအကြံပြုချက်တွေကိုအခောက်အထည်ဖော်နိုင်ဖို့အတွက်အထူးအဖွဲ့တစ်ခုဖွဲ့စည်းရေးအာဆီယံအတွင်မှုချုပ်ကအဆိုပြုထားတာပါအာဆီယံအတွင်မှုချုပ်ရဲ့အဆိုပြုချက်ကိုထောက်ခံတဲ့အကြောင်းလဲအာဆီယံထိပ်သီးတွေရဲ့အစည်းအဝေးပြီးကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်ပခအရေးအာဆီယံရဲ့ပါဝင်ဆောင်ရွက်မှုကိုအပြည့်ထောက်ခံပြီးအထူးသဖြင့်တော့အင်ဒိုနီးရှားနိုင်ငံဘက်ကတိတ်ပြီးတက်တက်ကြွကြဆောင်ရွက်မှုအတွေ့အသည့်အမှတ်ပြုချီးကျူးတယ်လို့လဲကုလသမဂ္ဂအထွေမှုချုပ်ကအာဆီယံထိပ်သီးအစည်းအဝေးအတွင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်ပခဖြည့်ရှင်ရေးအတွက်အရေးကြီးဆုံးအချက်ကတော့လူမှုအတိုင်းဝိုင်းတွေကြားစစ်မှန်တဲ့တင့်မြတ်ရေးအတွက်အခြေအနေတွေဖန်တီးပေးဖို့ဖြစ်တယ်လို့လည်းထပ်လောင်းပြောပါတယ်။ဒါ့အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်တဲ့အာဆီယံထိပ်သီးတွေနဲ့ဆွေးနွေးပွဲမှာလည်းကုလသမဂ္ဂအထူးရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံရဲ့အခြေအနေပေါ်အထူးပဲစိုးရိမ်နေစေဖြစ်တယ်လို့ပြောဆိုခဲ့တာပါ။
It remains, of course, Myanmar's responsibility to address the root causes and ensure a conducive environment for the safe, voluntary, dignified and sustainable repatriation of refugees.
ဘူမိုဆိုရလာတဲ့အခြေအနေမှာနေထိုင်နေရရစေဖြစ်တဲ့ဒုက္ခတွေအများအပြားရဲ့အတိဒုက္ခရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကအခြေအနေအပေါ်မှာအထူးပဲစိုးရိမ်နေပါတယ်။နိုင်ငံကသတ်မှတ်ချက်စံနှုန်းတွေနဲ့အညီဒုက္ခတွေအနေနဲ့ရခိုင်ပြည်နယ်ကိုဘေးကင်းလုံခြုံပြီးဆန္ဒအလျောက်သိခါရှိရှိရေးချေခံတဲ့ဌာနပြန်ရေးဖြစ်စေမဲ့အခြေအနေမျိုးအသေးစားဖန်တီးပေးဖို့နဲ့အရင်းခံအကြောင်းတရားတွေကိုဖြည့်ဆင်းပေးဖို့ကမြန်မာရဲ့တာဝန်ဖြစ်ပါတယ
်ဒုက္ခသည်တွေနဲ့ယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ဆွေးနွေးမှုတွေလုပ်ဖို့ အကူအညီလိုအပ်နေတဲ့အတိုင်းအဝိုင်းတွေအလားတူပဲဌာနေပြန်ရေးလုပ်မဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရဆောင်ရွက်သူတွေအပြည့်အဝအတားဆီးမရှိဝင်ရောက်ခွင့်ရစေဖို့ကိုလည်းကုလသမဂ္ဂအထွေထွေချုပ်ကအာဆီယံထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်။အကာအကွယ်ပေးရေးအခြေခံဝန်ဆောင်မှုတွေအခြေခံအဆောက်အုံနဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုအဓိကဆောင်ရွက်တဲ့ Quick Impact စီမံကိန်းတွေကိုလည်းအချိန်မဆိုင်မဲ့အတည်ပြုပေးဖို့နောက်နိုင်ငံတွင်းမှာပဲအိုးအိမ်ဆွန့်ခွာတင်းရှောင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေအရေးကိုလည်းအမြန်ဖြေရှင်းနိုင်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအထွေထွေချုပ်ကတိုက်တွန်းသွားပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေကလက်ရှိအစိုးရသက်တမ်းထက်စေစားမကကာလကြာရှည်ရှိနေခဲ့ကြပြီးရခိုင်ပြည်ထနာအတိတ်အနက်ကိုအနေချင်းသိဖို့လိုတယ်လို့ကုလသမဂ္ဂအထွေထွေချုပ်ရဲ့ပြောဆိုချက်ကိုတုံ့ပြန်ပါတယ်။ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်ခံမယ်နောက်ကာကွယ်ပေးရမယ်သူတွေရဲ့အခွင့်အရေးနဲ့လုံခြုံရေးကိုကာကွယ်ပေးပါမယ်လို့လဲဒေါက်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်ပခဖြည့်ရှင်ရေးအတွက်အာဆီယံရဲ့ကူညီမှုကိုကျေးဇူးတင်ရှိကြောင်းနဲ့ဒီပြဿနာအပေါ်ဗက်မလိုက်ဖဲမျက်မျက်တတချင်းကပ်ဆောင်ရွက်သူတွေရဲ့အကူအညီနဲ့ဆက်ပြီးဖြည့်ရှင်ဆောင်ရွက်မယ်လို့လဲဒေါက်ဆန်းစုကြည်ကတုံ့ပြန်ပြောဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနောက်လွတ်လပ်တဲ့အချက်လက်ရှာအဖွဲ့တို့ကိုဗက်လိုက်တယ်လို့ပြောဆိုပြီးပြည်ဝင်ခွင့်မပေးပါဘူးကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးယန္တရား IIMM ကိုလည်းအတိအမှတ်မပြုသလိုပူးပေါင်းဆောင်ရွက်မှုလည်းမလုပ်ဘူးလို့မြန်မာအစိုးရကပြောဆိုထားတာဖြစ်ပါတယ်
မတ်တင်ကြီးထိုက်ပြပြသွားတာပါတနင်္လာနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်အခုတော့မြမရေးရာအစီအစဉ်ကိုနှာစင်ရမှာပါမန္တလေးမြို့ကအင်းဝအကတင်တန်းကျောင်းဆိုတာဝါရင့်တပင်ပညာရှင်ကြီးတွေကကျေးလက်ဒေတာကစုကရေးတီဝါသနာရှင်လူငယ်လေးတွေအတွက်မြမရိုးရာတပင်ပညာကိုရှင်းမှုမပြတ်လက်ဆင့်ကမ်းတင်ကြားပေးနေတဲ့အမှုပညာကျောင်းဖြစ်ပါတယ်။မန္တလေးမြို့ကအင်းဝအကတင်တန်းကျောင်းကိုကျမတို့ VOA မြန်မာပိုင်းကဒေါခင်စိုးဝင်းတွားရောက်ရိုက်ကူးပြီးတော့တင်ဆက်ထားတာကိုကျမတို့နားဆင်ရအောင်ပါရှင
်။မန္တလေးမြို့မှာရှိတဲ့အင်းဝအကတင်တန်းကျောင်းလေးမှာစုကရည်တည်အမှုပညာတွေကိုတင်ကြားပို့ချပေးနေတဲ့တဘာရင်အမှုပညာရှင်ကြီးမန်းမြို့ပန္ထရာဦးကျော်ဝင်းကတော့ရှေးမှုမပြတ်တဲ့ဟန်နဲ့တင်နန်းပေးနေတယ်လို့အခုလိုပြောပါတယ်
။ရှေးဟောင်းဝင်းရဲ့ရိုးရာရည်ကြီးမှုဘယ်လိုထိမ့်သိမ်းရမလဲဆိုတာကိုနံပါတ်၁ပါပါတို့တင်ပါတယ်။တင်တဲ့ခါကျတော့မြမဇတ်တပင်မှာရိုးရာအတန်း၈မျိုးရှိတယ်။အဲ့ဒါပါလေရဒုရကံအေအန်လူရာတိထတပြံပိုးလေအဲ့ဒါပင်မအခြေခံတာပါအခြေခံဆိုတော့ဘာဘာတို့အခုကလေးတွေကိုရောက်ရောက်ချင်းပဲဘာဘာတို့အဲ့ဒီအတန်း၈မျိုးအရင်တင်တယ်တင်ပြီးတဲ့အခါကျတော့ဘာကလေးတွေတင်လဲဆိုအဆိုပညာအကပညာအဲ့ဒီအကပညာကိုချုပ်တာကဘာလဲစီဝါအဲ့တော့မြမရဲ့ရိုးရာဂီတမှာစီဝါဘယ်နှမျိုးရှိတယ်လဲဆိုတာကစဘာဘာတို့တင်တော့မှာ
မြမာကဆိုတာခြေနဲ့ခါခေါင်းနဲ့ကိုဟန်အနေထားအချိုးကျကျလေ့ကျင့်ကြရပြီးတော့ဂန္ဓဝေမြောက်ဆရာကြီးရွှေတောင်းညိုနဲ့ဆရာမကြီးအမေဩဘာတောင်းတို့ရဲ့စံတွေအရတင်ကြားပေးနေတာလို့မမ်းမြူပန္ဒရာဥကျော်ဝင်းကရှင်းပြပါတယ်
။အမေတောင်းရဲ့ကကွက်သည်ဥပမာကျွန်တော်တို့ဓာတ်ဆောင်တို့ဆရာကြီးဥရွှေတောင်းညိုကအမေတောင်းရဲ့ကကွက်ထဲမှာပါတော့ဘဲချီညာလက်နင်းွက်ကိုပူဇံယူရတာသွားတဲ့အခါမှာဟုတ်ဒီလိုလန်ကလန်ကလန်ကလန်ကလာစင်မရင်သားခြေကိုလှမ်းလို့အဲ့ဒီစင်မရင်သားခြေကိုလှမ်းနေရအမိတောင်းရဲ့လက်တီသူတို့ပြစ်လာတဲ့လက်ကတကယ်အယုတ်လက်ကလေးတွေစီကံနဲ့အယူငင်းတင်သားဆိုပြီးတော့အယုတ်ကျိုးလေးသူတို့တောင်းလေးကိုတောင်းစီကလေးဆွဲပြီးနောက်ဆုပ်လိုက်တော့ဟန်ဒီကုဒတိမျက်စိတည်းမတော်အဲ့ဒီရပြီးတော့နော်စာသားလေးကဟောဒီလိုလာကရှေ့ကိုတို့လိုတမျိုးဟန်ထိုင်ရတာ
အကနဲ့အဆိုနီးပြဆရာမကြီးပန်ထရာဒေါ်မြင့်မြတ်ကြီးကလည်းဂီတနဲ့သဘင်ပညာကိုအခြေခံသင်ယူရည်နဲ့မျိုးဆက်တဲ့လူငယ်တွေကိုစုကရည်တည်ပညာလက်ဆင့်ကမ်းပေးနေတယ်လို့ဆိုပါတယ်
။အမေတက်ခဲ့တဲ့သင်ခဲ့ရတဲ့အမှုပညာသုံးငူပြောအဲ့ဒါတွေကိုသူတို့အမေတို့ကလက်ဆင့်ကမ်းအမွေအဖြစ်ပြန်ပြီးတော့ဖြန့်ဝေရမယ်။အခုဒီဘက်ခေတ်ပိုင်းမှာကဒီသုံးငူပြောတွေကတော်တော်လေးကိုပြောက်ပွေလှနေပါဖြစ်နေတဲ့အချိန်မှာအမေတို့ကအခုဒီမျိုးဆက်တည်ကိုပြန်ပြီးတော့သူတို့ရဲ့အပိုင်းကဒီဥစ္စာကိုသူတို့လှုပ်ရှားခြင်းလှုပ်ရှားလှုပ်ရှားရင်သူတို့တတ်ထားရမယ်အများနဲ့တွေ့တဲ့အချိန်မှာဒီဟာကဟောဒီလိုဟောဒီလိုပြောတယ်ဒါကဒီလိုဆိုတယ်ဒါကဒီလိုငိုတယ်ဒီသေးတက်ကဒီလိုဆိုရတယ်ဒီရတုကဒီလိုဆိုရတယ်ဆိုတာသူတို့ရဲ့ရင်ထဲမှာပြန်ပြီးတော့ဖြန့်ဝေနိုင်နေဆိုရင်အမေတို့ကသင်ရချူနတ်ပါတယ်
ဒီလိုမျိုးဆက်တစ်တွေကိုတင် जा ပြတဲ့နေရာမှာအခက်ခဲစင်ခေါ်မှုတွေနဲ့လဲကြုံရတယ်လို့ဆရာမကရင်ဖွင့်ပါတယ်
။ဒီအကဆိုတာကအမေတို့ကခြိစစ်လက်စစ်ခြိရိုးလက်ချိုးသင်ပေးလို့ရတယ်။အတန်မှာကြတော့နည်းနည်းလေးအခက်ခဲတွေ့သွားတယ်။ဘာလို့လဲဆိုတော့အတန်ပါရမီကပြည့်တဲ့လူကြတော့လဲတအားပြည့်တယ်။အတန်ပါဘူးနည်းနေတဲ့လူကြတော့အမေတို့ကသင်ရတာတော့နည်းနည်းပါပါတော့အခက်တွေ့တယ်ဒါပေမဲ့ရအောင်သင်တယ်ဒီနေ့မရရင်တို့မနှက်ဖန်ရမယ်မနှက်ဖန်မရရင်နောက်ရက်ကိုရရမယ်ဆိုတဲ့စိတ်နဲ့အမေတို့သင်ပေးပါတယ်ရှေ့လူတဲ့နောက်လူကတော်ရမယ်ဆရာတဲ့တပည့်ကတော်ရမယ်မိဘထက်သားသမီးကတော်ရမယ်ဆိုတဲ့အစိတ်ပိုင်းလေးတွေမှာရှိတယ်ရှိနေတော့အမေတို့ကဒီအမှုပညာကိုအမေတို့ရဲ့ရိုးရာမြမရိုးရာလူမျိုးတိုင်းလူမျိုးတိုင်းဟာရိုးရာဆိုတာရှိကြတာကြီးပဲเนาะအဲ့တော့တခြားလူမျိုးတွေကလည်းသူတို့ရိုးရာကိုထိမ့်သိမ့်တယ်လို့အမေတို့ဘက်ကမြမရိုးရာကိုလဲထိမ့်သိမ့်ရမယ်ဆိုတော့ဒီအမှုပညာမြမအမှုပညာစောစောကဘာဘာပြောသွားတယ်လို့ပေါ့ကျေးလက်ဂီတမြမဂီတဓာရီမဟာဂီတသချင်းကြီးတွေဒီသချင်းကြီးတွေကိုပျောက်ပြတ်မသွားအောင်အမေတို့ထိမ့်သိမ့်တယ်လို့ကြံတဲ့မျိုးဆက်တစ်တွေလဲထိမ့်သိမ့်နိုင်ပါစေလို့ပဲအမေကဆန္ဒပြုချင်
ခလေးတငယ်တွေရဲ့အခွင့်အရေးတည်တည်တည်တိုက်ဓာရီကအစကျောင်းအုပ်ချုပ်ရေးအဆောင်တာဝန်ယူပေးနေသူကျောင်းဆရာမလေးဒေါ်ထီထီနဲ့လည်းမိတ်ဆက်ပေးပါရစေ
။နောက်ပိုင်းမှာတို့လုပ်ပေးချင်တာလေးရှိရတခြား scale ပိုင်းပေါ့နော်ဒီ sexual education mind တွေလို့ပြင် child protection နဲ့ဒီကလေးတွေရဲ့တို့ child right ပေါ့နော်တို့ကိုတို့ကာကွယ်တတ်အောင်တို့ရဲ့ခွင့်ရေးလေးနားလည်လာအောင်ဒါမျိုးတွေလုပ်ပေးချင်တာရှိတယ်။အဲပြီးလို့ရှိရင်ဒီဟို self awareness ပေါ့နော်ဒါမျိုးလေးပေါ့ခုလိုတော့တို့ဒီမှာလုပ်ပေးဒီတလောက်တည်းမှာလုပ်ပေးထားရတာတော့ဒီpublic เนี่ยဒီဟို private ပေါ့เนาะ publicity เนี่ยဒီ private လေးမှာဘယ်လိုမျိုးနေထိုင်ကျင့်သုံးရမလဲဘယ်လိုမျိုးချက်လက်တွေကိုလိုက်နာရမလဲဆိုတာမျိုးလေးတော့တို့အဲ့လောက်ထိတော့လုပ်ပေးထားသေးရပေါ့နောက်ပိုင်းလုပ်ပေးချင်တာကတော့အများကြီးပေါ့ဟုတ်အဲဒီအကြောင်းကိုကိုယ်တိုင်စပြီးတောင်းအောင်လုပ်တယ်ဒီကလေးလေးကိုကြည့်ပြီးတော့တော်တော်ခက်တယ်ပေါ့เนาะတော်တော်ခက်တယ်တို့တွေတကယ်ကို talent ရှိလို့ဒါလင်းလုပ်နိုင်နေပေါ့တကယ်လဲစိတ်ဝင်စားတို့တွေကိုအရင်ချီးကျူးတယ်အရင်လဲဂုဏ်ယူတယ်ပေါ့เนาะအဲ့လိုမျိုးညီမကကိုနေနေရဲ့မှာရှိတဲ့ကလေးစိတ်ဝင်စားရဲ့ဆိုရင်အာဝဲခမ်းပါလို့တကယ်လဲဟိုဘယ်လိုပြောမလဲဟိုတော်တော်များများကညီမလိုပဲညီမကလွယ်တယ်အဒီလောက်ပဲလောက်ပဲတကြံအကလောက်ပဲထင်ထားတာဆိုတော့လေအဲ့လောက်လေးကတော့လွယ်တယ်လို့ပဲထင်ထားတာဆိုတော့အဲတကယ်ဟိုနက်နက်ချွတ်ချွတ်လေ့လာလဲပါပေါ့နော်လေ့လာကြည့်ပါညီမကအရန်ကိုဘယ်လိုပြောမလဲသူနီးသူစနစ်နဲ့ရှိရပေါ့နော်အဲလေးကိုထဲထဲဝင်ပြအောင်လို့ဒီညီမလိုမျိုးတွေထဲထဲဝင်ပြအောင်လာပြီးလေ့လာလဲပါလို့ပြောချင်ပါတယ
်အင်းဝအကတင်နန်းကျောင်းရဲ့မန်နေဂျာကိုအောင်ကျော်ထွန်းကတော့ခစ်ပြောင်းလာတာနဲ့အမျှမိဘတွေကလည်းသားသမီးတွေကိုအမှုပညာနဲ့အသက်မွေးဝန်းကျောင်းကြမှာကိုဘဝင်မကြတာတွေလည်းရှိနေတာမို့စုကယေတီဝါဒနာရှင်တွေရှာရတာခက်ခဲလာတယ်လို့ဆိုပါတယ
်ဒီကျောင်းသားအဓိကပေါ့စိတ်ဝင်စားမှုရှိတဲ့ကျောင်းသားကျွန်တော်တို့ကရှာရတာခက်ခဲရှိပါတယ်ဆိုကျွန်တော်တို့ဒီနှစ်မှာကျောင်းသား73ယောက်ရှိပါတယ်အများသောအားဖြင့်73ယောက်မှဆိုရင်12ယောက်ကကျွန်တော်နယ်ကကျောင်းသားတွေပေါ့ကျွန်တော်တို့နယ်တွေကိုလိုက်ပြီးတော့ကျွန်တော်တို့ကကျောင်းသားရှာတာကျောင်းသားရှာတဲ့မှာတချို့ကလေးတွေကဝါသနာပါတယ်ဒါပေမဲ့တချို့မိဘတွေကသားသမီးတွေကိုဥပညာရှင်တွေအတမွေးဝမ်းကြောင်းမှုမလုပ်စေချင်ကြဘူးအဲဆိုတော့တချို့ကလေးတွေဆိုရင်ကျောင်းကိုရောက်လာတယ်မိဘတွေမသိဘဲနဲ့အခိုးပေးလာကြတယ်အဲမိဘတွေအဲ့ရောကျွန်တော်တို့ပြန်လှုပ်ရတာအဲ့လိုမျိုးတွေလည်းရှိပါတယ်အဓိကတော့ဒီကျောင်းသားရှာတဲ့နေရာကျွန်တော်တို့ကရိုးရိုးကျောင်းသားရှာတာလည်းမတူဘူးဒီဥပညာဟိုပေါ့ဒီပါရမီရှိမရှိကိုကျွန်တော်တို့ကအဲ့ဒါလည်းစစ်ရပါသေးတယ်။မတချို့ကျောင်းသားတချို့ကလာကြတယ်ကျွန်တော်တို့ကစစ်ကြည့်တဲ့အခါမှာတို့အတန်မကြိုက်ဘူး။နောက်ပြီးအကမှလည်းဟိုစီးကြွားွားကြမရှိဘူး။အဲ့ဒါမျိုးကြကျွန်တော်ကပါရမီရှိတဲ့ကလေးကြတင်လို့မရဘူးပေါ့။အဲ့ဒါမျိုးကလေးမျိုးတွေလည်းရှိပါတယ်။အဓိကဟိုခြုံပြီးပြောရရင်တော့ကျောင်းသားရှာရတဲ့အကက်ခဲပါ။ဟုတ်ကဲ့
မွန်ပြည်နယ်မော်လမြိုင်မြို့ကနေတင်နန်းကျောင်းနာတက်တဲ့မောင်မြတ်သူအောင်ကတော့ Facebook မှာဒီကျောင်းရဲ့ကြော်ညာကိုတွေ့ပြီးတော့ဇမင်းသားအဖြစ်ကိုယ်တိုင်တရုတ်ဆောင်ပြီးတော့ဧည့်ခံဖျော်ဖြေကြမှာတဲ့
မြန်မာကဘာလို့ကြိုက်နေတာလဲဆိုတော့ကျွန်တော်တို့ကငငယ်ရဆိုရင်ယူအမဆိုဇက်ပွဲတွေပါတယ်လက်ကကြတယ်လက်ကတော့ဇက်ပွဲတွေကြီးတာများတော့စင်ပေါ်မှာဖျော်ပြိတ္တတွေဖျော်ပြနေရတဲ့အရာသားကိုကိုယ်တိုင်ကိုယ်ကျဖျော်ပြခြင်းတယ်အဲ့ဒါတစ်ချက်ပါတယ်နောက်တဲ့ဒီမြန်မာအကဆိုတာကလည်းမြန်မာလူမျိုးတွေဖြစ်နေတယ်ဒီမြန်မာရဲ့အမွေနှစ်ဦးတဲ့ကဘာတရားကိုပြချင်းနေတယ်တော့ဒါမှမဟုတ်မြန်မာကဝန္ဒနာပါလားဒီလိုလာဖို့ကြတော့တဘောတူတော့ဆိုတော့ကျွန်တော်ဝါသနာပါလားပန်းရအောင်တက်ချင်တာငွေသေးတဲ့ခွင့်တောင်းခဲ့တဲ့ငွေသေးတဲ့ဒါမဲ့ခွင့်ပြုဘယ်ပြမခွင့်ပြုတော့ဒီခုနှစ်တန်းចောင်းထွက်ပြီးအသက်16လောက်မှခွင့်ပြုလာဒီလာဖို့ပြောလာတော့ခဏခဏပြောတယ်မြန်မာကားကိုဝါသနာပါပြီးတော့တက်ချင်တဲ့အမေကပြောတယ်ပေါ့မတက်နဲ့ပေါ့ဘာဖြစ်လဲညာဖြစ်လဲပေါ့အမေကဆိုတော့မခွဲချင်တာလည်းပါတယ်ပေါ့သားသမီးကိုအဲ့ဒါခွင့်မပြုဘူးမနှစ်တော်မှအဲ့ဒါနဲ့တက်ချင်နေဆိုအင်တာဗျူးတက်ဖြေတဲ့ဖြေလို့အောင်ရင်အမေလိုက်ပို့ပေးမယ်ဆိုတော့ဒါအင်တာဗျူးလည်းဖြေတယ်အောင်တော့ဒါအမေလည်းပို့ပေးတယ
်ကချင်ပြည်နယ်ပူတာဝင်းမြို့ကနေအင်းဝအကတဲ့နန်းချောင်းကိုလာတက်သူကတော့ဝါသနာရှင်မတ်ဖူးဖူးဝေပါပဲ
မတ်သူရှင်တပြအဲ့လိုသူရအဲ့လိုပဲပါလာတာအဖေကတော့အတီးလေးပါရတော့လိုက်တယ်အဲ့လိုအော်နိုင်ငံကျော်ဖြစ်ချင်တယ်အာမျိုးကျော်ကြားချင်တယ
်ဒီအင်းဝတင်နန်းကျောင်းကတင်နန်းသူတင်နန်းသားတွေအတွက်စာဝင်နေရေးကအစတာဝန်ယူထားပြီးတော့ဂီတနဲ့သဘင်ပညာအခြေခံတွေကိုတင်ယူရင်းနဲ့တစ်ဖက်ကလည်းအလဲတန်းနဲ့အထက်တန်းကျောင်းတွေမှာပညာဆက်လက်တင်ယူနိုင်အောင်စီစဉ်ပေးထားတယ်လို့ကျောင်းအုပ်ချုပ်ရေးမှူးအဖွဲ့ကရှင်းပြပါတယ်ဒီကျောင်းအတွက်တစ်ဖက်တစ်လမ်းကဝင်ငွေရအောင်နောက်တင်နန်းသားတင်နန်းသူတွေကလည်းသူတို့တတ်ထားတဲ့ပညာတွေကိုလက်တွေအစွမ်းပြနိုင်အောင်အတွက်ညနေခင်းနေမှာကဘာလက်ခီးသွားတွေကိုဖျော်ပြတဲ့အစည်းအဝေးတွေနဲ့ရှင်းမှုမပြနေလှဖျော်ပြနေတယ်လို့ကျောင်းမန်နေဂျာကိုအောင်ကျော်ထွန်းကရှင်းပြပါဗျ။တ
င်နန်းကျောင်းရဲ့ကျွန်တော်တို့အဓိကရည်ရွယ်ချက်ကတော့ဒီမြန်မာယူရာယဉ်ကျေးမှုအမွေနဲ့တည်းအခုခင်ခုနကပြောတဲ့ဆရာကြီးဆရာမကြီးတွေသူတို့ရဲ့ပညာရည်တွေကိုမျိုးဆက်တွေကိုလက်ဆင့်ကံအဲ့ဒါကတော့အဓိကပါเนาะအဲ့လက်ဆင့်ကမ်းတာကိုမျိုးဆက်သစ်တွေကနေအဲ့ဒါတွေခံယူရဲခံပြီးတော့အဲ့ဒါတွေကိုတို့ဒီအတမွေးဝမ်းကြောင်းပြုမယ်အဲ့ဒါမျိုးပေါ့အတမွေးဝမ်းကြောင်းပြုနိုင်လောက်တဲ့အထိကို level လောက်တွေကျွန်တော်တို့ကအသင်ပေးတာပါအဲ့ဒါမျိုးလည်းကျွန်တော်တို့နောက်ထပ်တိုးချက်ကိုရှိပါတယ်အခုဆိုရင်ကျွန်တော်ဒီနေ့မှာဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကဆိုရင်ကျွန်တော်တို့အင်ဝါအမြန်မာကာတန်နဲ့ကြောင်းရှိမယ်ကျွန်တော်တို့ဒီမြန်မာကာတန်ရုံရှိမယ်အဲ့နှစ်ခုပေါ့အခုဒီနေ့မှာကျွန်တော်တို့ project တစ်ခုထပ်တိုးတာပါလဲဆိုတော့ကျွန်တော်အင်ဝါမြေဝိုင်းသဘင်ဆိုတဲ့ဟာလေးကိုဖွဲ့လိုက်တယ်ဖွဲ့လိုက်တာလေကျွန်တော်တို့ဒီចောင်းကနေပြီးတော့ဒီចောင်းပြီးတဲ့ចောင်းသား9ယောက်နဲ့ကျွန်တော်တို့အင်ဝါမြေပိုင်းသဘင်ဆိုတာလေးကိုဖွဲ့တယ်ဖွဲ့ပြီးတော့သူတို့အဲ့ចောင်းသား9ယောက်ရဲ့အလုပ်ကိုင်းအခွင့်အလမ်းတွေကျွန်တော်တို့အဲ့ចောင်းအဲ့မြေပိုင်းသဘင်ကနေပြီးကျွန်တော်တို့အမဟိုတယ်ပွဲတွေနောက်ပြီးတော့ဒီ tourist cruise တွေနောက်ပြီးတော့ရက်ွက်ဖျားပွဲတွေမှာကျွန်တော်တို့ကလိုက်လံကပြဖြုတ်ပြီးတော့ဒီចောင်းသားနောက်ပြီးတော့ចောင်းရဲ့ဟိုကိုလည်းကျွန်တော်တို့ကចောင်းညာပြီးသားဖြစ်ရင်နောက်ပြီးတော့ចောင်းသားတွေကိုလည်းကျွန်တော်တို့အလုပ်ကိုင်းပေးရင်နောက်ပြီးတော့ခုနပြောတဲ့မြေမယဉ်ကျေးမှုကိုကျွန်တော်တို့ကခုနပြောတဲ့လူထုကြားမှာပြန်ချပြတဲ့အားမျိုးပေါ့ကျွန်တော်လောလောဆယ်မှာဆိုရင်ကျွန်တော်တို့မြေကြီးနားဘက်မှာကပ်ပြီးနေပြည်တော်ဘက်မှာကပ်ပြီးကျွန်တော်တို့ပခုတ်ကူဘက်မှာခီးစဉ်၃ခုကျွန်တော်တို့ထွက်ပြီးပါပြီအဲဆိုရင်လူတွေရဲ့တုံ့ပြန်မှုကဘာဖြစ်ဆိုမြန်မာယူရယဉ်ကျေးမှုစစ်စစ်ကိုကြည့်ရတော့လေသူတို့ကြိုက်လဲကြိုက်ပါတယ်ကျွန်တော်တို့ဒီမြေဝိုင်းသဘင်ဆိုတဲ့အတိုင်းပဲကျွန်တော်မြေကြီးပေါ်မှာဒီဟိုဟာလေးခင်းလိုက်တယ်ဟိုကော်စောလေးတွေခင်းလိုက်တယ်ကျွန်တော်စပီကာလေးတွေထောင်လိုက်တယ်ပက်တလားလေးနဲ့ကျွန်တော်တို့ဒိုးကြောင်လေးနဲ့အုပ်ဆောင်လေးနဲ့ပေါ့ပေါ့ပါလေးပဲတယ်လူ100 200လောက် ACG အဲ့ဒါလေးတော့ကျွန်တော်တို့ထပ်ပြီးထိုးချက်ထားပါတယ်ဟုတ
်တော့ Okay so we season တင်ဆက်ခဲ့တဲ့မန္တလေးကအင်းဝအကတင်းတန်းကျောင်းအကြောင်းပါရှင် VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့ညအစီအစဉ်မှာလည်းအခုလိုမြမရေးရာအစီအစဉ်တွေကိုကြည့်ရှုအားပေးနိုင်ကြပါတယ် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုကျမတို့မီတာလှိုင်းအပြောင်းလဲတချို့ရှိတယ်ဆိုတာကိုလည်းအသိပေးပါရစေရှင်အခုထုတ်လွှင့်နေတဲ့မီတာလှိုင်းတွေကတော့လှိုင်းဒိုမီတာ32 kHz 9335လှိုင်းဒိုမီတာ40 kHz 9489လှိုင်းဒိုမီတာ48 kHz 6153နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေထုံလွင်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြကပ္ပသတင်းများစတာတွေကိုနားဆင်ရမှာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာနာမည်ပေါက်ဖို့လားအခွန်ပြဿနာနဲ့အလုတ်ရှုပ်စေဖို့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်အခုရဲ့ပိုင်းလူပြောအများဆုံးသတင်းတစ်ခုကတော့လာမယ့်2020ဇန်နဝါရီလကစပြီးကားလိုင်စင်တက်တန်းတိုးရင်နာမည်ပေါက်ဖြစ်မှတိုးပြီးတော့မယ်ဆိုပြီးကုန်လမ်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညနာကကြေညာလိုက်တဲ့ကိစ္စပါပဲနာမည်ပေါက်လုတ်ပါဆိုတာကိုစီးနေတဲ့ကားကိုကညနာမှာနာမည်သွားပြောင်းလဲရုံနဲ့ပြီးတဲ့ကိစ္စမဟုတ်ပဲအခွန်ပါဆောင်ရမယ့်ပြဿနာရှိနေလို့အဖွဲ့အစည်းတချို့လူပုဂ္ဂိုလ်အတော်များများကဆန့်ကျင်ကြောင်းဒီလုပ်ငန်းစဉ်ကိုပြန်ပြီးစဉ်းစားသုံးသပ်ပေးဖို့ဝေဖန်ပြောဆိုနေကြပါပြီလက်ရှိမြန်မာနိုင်ငံမှာလူစည်းကားအစီးရေ9သိန်းခွဲကျော်ရှိနေတာမို့ဒီပြဿနာဟာတိတ်နဲ့ချီတဲ့လူလက်တန်းစားမိသားစုတွေနဲ့ဆက်နွယ်သက်ဆိုင်နေတဲ့ကိစ္စလည်းဖြစ်နေတာမို့အရေးကြီးတယ်လို့ပြောမယ်ဆိုပြောလို့ရနိုင်တဲ့ပြဿနာတစ်ခုပါ။ကာညာနာရဲ့ထုတ်ပြန်ချက်ကဘာလဲ။ရွေချက်ကဘာဖြစ်မလဲ။အဲ့လိုကောက်ထည်ဖို့ရင်ဘာဖြစ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်
။ဒီကရက်ရဲ့ပိုင်းထုတ်ပြန်ခဲ့တဲ့ကာညာနာရဲ့ကြေညာချက်ထဲမှာမှတ်ပုံတင်ထားတဲ့ကားရီရဲ့ပိုင်ရှင်အမည်ငယ်ရဲ့လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့စီကဲဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ Radio Frequency Identification RFID စနစ်နဲ့ချိတ်ဆက်ဖို့အများကြီးအရေးပါတဲ့အကြောင်းကားတစ်စီးအတွက်အရင်ကပြည်ရင်းအခွန်ကကောက်တဲ့အခွန်နှုန်းဟာ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိဖြစ်တဲ့အကြောင်းအခုနောက်ဆုံးပြဋ္ဌာန်းလိုက်တဲ့ဥပဒေအရဆိုရင်တော့အခွန်ပေးနိုင်တဲ့အနေအထားရောက်လာပြီးအခွန်သက်သာခွင့်တန့်တက်ကာလအတွင်းကားပိုင်ရှင်တိုင်းနာမည်လိပ်စာမှန်မှန်ကန်ကန်ပြောင်းလဲမှတ်တမ်းတင်ဖို့အခွင့်အလမ်းကောင်းဆိုပြီးဖော်ပြထားပါတယ်ဆက်ပြီးဖော်ပြထားတာကကားညနာအနေနဲ့လာမယ့်2020ဇန်နဝါရီကစပြီးကားမှတ်ပုံတင်တဲ့လုပ်ငန်းတွေလုပ်တဲ့အခါပိုင်ရှင်ကိုယ်တိုင်လာရင်လားဒါမှမဟုတ်ပိုင်ရှင်ရဲ့မှတ်ပုံတင်မှုရင်အိမ်တော်စုစရာမှုရင်ယူလာပြီးအဲ့ဒါတွေနဲ့တိုက်ဆိုင်စီစစ်ဆောင်ရွက်သွားမယ်အဲ့လိုတင်ပြနိုင်ခြင်းမရှိရင်ကားပိုင်ရှင်နာမည်ပြောင်းဖို့ပြည်ရင်းခေါ်မှာဝင်ငွေခွန်စောင့်စီမယ်လို့ဖော်ပြထားပါတယ်ဒီနေရာမှာလက်ရှိမြန်မာနိုင်ငံကကားပိုင်ရှင်တွေရဲ့အနေအထားကိုဖော်ပြလိုပါတယ်။နိုင်ငံခြားကနေကားတင်သွင်းတဲ့အခါဒါမှမဟုတ်ပြည်ရင်းမှာပဲကုမ္ပဏီတွေကနေရောင်းတဲ့ကားတစ်တွေကိုဝယ်တဲ့အခါဝင်ငွေခွန်ပြပြီးဒါမှမဟုတ်ဝင်ငွေခွန်ဆောင်ပြီးမှဝယ်လို့ရပါတယ်။အဲ့ဒီပထမဦးဆုံးအခွန်ဆောင်ထားပြီးသူတွေကနေနောက်ထပ်အစဉ်အဆက်ရောင်းဝယ်ကြရမှာတော့တကယ့်အများစုကြီးကအခွန်သွားမဆောင်နာမည်မပြောင်းကြတော့ပါဘူး။အကြောင်းကတော့ရိုးရှင်းပါတယ်။အခွန်ကများလွန်းလို့ဖြစ်ပါတယ်။နောက်တစ်ချက်ကားရောင်းလိုက်သူဟာသူရောင်းလိုက်ကြောင်းအထောက်အထားတွေနဲ့တကွအခွန်ရုံးကိုပြန်သွားပြီးသူ့အခွန်သူပြန်ရအောင်လုပ်လို့ရတဲ့ပြဋ္ဌာန်းချက်ရှိပေမယ့်ကျိုးနီစနစ်များပြီးရှုပ်ထွေးတာကြောင့်ဘယ်သူမှသွားမလုပ်ကြဘဲကားကိုဒီအတိုင်းအစစ်စစ်လက်လွဲရောင်းလိုက်ကြတာတွေကြောင့်လည်းပါပါတယ်
။လက်ရှိဂျပန်တပတ်ရဲ့အင်ဂျင်ပါဝါ 1300cc ပတ်ဝန်းကျင်ကားဟောင်းတွေဟာကျပ်သိန်း150ကနေ200ကျော်ဝန်းကျင်ကြားတန်ကြီးရှိနေပါလေ။အဲဒီကားတွေကိုနာမည်ပေါက်လုပ်ဖို့အခွန်ဆောင်မယ်ဆိုရင်အခွန်ဥပဒေဟောင်းရကားဟောင်းတစ်စီးအတွက်ကျပ်22သိန်းကနေကျပ်ငွေသိန်း30အထိအခွန်ဆောင်ရမှာဖြစ်နေလို့ပါပဲ။ဒီထက်မော်ဒယ်မြင့်တန်ဖိုးမြင့်ကားတွေဆိုရင်တော့အဲ့ဒီထက်အခွန်ပမာဏများနေမှာဖြစ်ပါလေ။ တကြောက်ခုမဆောင်ပဲတလက်ကနေတလက်ပြောင်းရောင်းဝယ်စီးလိုင်စင်သက်တမ်းတိုးရင်မူရင်းခုဆောင်ထားသူရဲ့မှတ်ဖို့နေမိတူယူသွားပြီးသွားတိုးလိုက်ရုံပါပဲအခုကာညာနာပြောတာကတော့2019ပြည်တော်စုအခွန်ကောက်ဥပဒေသေးရအခွန်နှုံးထားဟာကြက်သိန်း1000အောက်ဆိုရင်အခွန်300ခန့်နှုံးလောက်ပဲဆောင်ရတော့မှာမို့အဲ့လိုအခွန်နှုံးသက်သာတော့အခွန်ဆောင်ပြီးကိုယ်နာမည်ကိုပြောင်းထားကြဖို့ပြောဆိုလိုက်တဲ့သဘောပါပဲ
ဒီနေရာမှာကာညာနာရဲ့တကယ့်ရည်မှန်းချက်အစ်စ်ကဘာဖြစ်မလဲဆိုတာအရေးကြီးလာပါတယ်နိုင်ငံတော်တရားဥပဒေစိုးမိုးရေးလုံခြုံရေးအတွက်လားဒါမှမဟုတ်အခွန်ပိုရလာရေးလားဆိုတာအသေးချာတော့ပြောမထားပါဘူးအခွန်ပိုရလာရေးဆိုရင်တော့မင်းเสียမေးခွန်းနေရှိလာပါတယ်အခွန်ဥပဒေမှာကားတစ်စီးကိုအခွန်ဆောင်ပြီးဝယ်ထားရင်ပြန်ရောင်းတဲ့အခါအခွန်ရုံးပြန်သွားပြီးကို့အခွန်ခံစား권ကိုပြန်ယူလို့ရနေတာမို့အခွန်တိုးပြီးရလာဖို့ဆိုတာကလည်းတကယ့်ဥပဒေအတိုင်းဆိုရင်မဖြစ်နိုင်ပါဘူးနောက်တစ်ချက်ကညာနာရဲ့အဆိုအရအခု2019ပြည်ထောင်စုအခွန်ဥပဒေအရအခွန်တက်တာ권ပြုထားတယ်။ဒါကြောင့်အခွန်ဆောင်ပြီးနာမည်ပြောင်းထားကြပါလို့ဆိုရင်နောက်တစ်နှစ်အခွန်နှုံးထားတွေပုံမှန်အတိုင်း15ကနေ30ရာခိုင်နှုန်းကြားပြန်မြင့်သွားရင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့မေးခွန်းပါပဲ။အဲ့ဒီအချိန်ကြာရင်အခွန်နှုံးပြန်မြင့်သွားမှာမို့မတန်တဆနှုံးပြန်ဖြစ်သွားမှာဖြစ်ပြီးဘယ်သူမှအခွန်မဆောင်နာမည်မပြောင်းတော့ဘဲရောင်းနာဝယ်တာလို့လက်ရှိအခြေအနေဟောင်းအတိုင်းပြန်ရောက်သွားနိုင်လို့ပါပဲအဲ့ဒီလိုအခြေအနေဟောင်းပြန်ရောက်သွားမယ်ဆိုရင်အခုကာညာနာကကြီးညာတဲ့ရည်ရွယ်ချက်အထမြောက်တော့မှာမဟုတ်ပါဘူးဒီနေရာမှာကိုဝယ်ထားတဲ့ကားတစီကိုနာမည်ပေါက်အောင်လှုပ်ထားဖို့လိုတယ်ဆိုတဲ့ကိစ္စအငင်းပွားသူဘယ်သူမှမရှိပါဘူးဒါပေမဲ့အခွန်ထက်ခါထက်ခါကောက်တဲ့သဘောတက်ရောက်နေတဲ့ကိစ္စကိုခွန်ကိုပြန်ခံစားရဖို့ကာယောင်းပြီးအခွန်ယုံသွားကျိုးညီစနစ်တွေနဲ့သွားရင်ဆိုင်ရမယ့်ကိစ္စစတာတွေကိုတော့သဘောမတူနိုင်ဖြစ်နေကြတာပါလက်ရှိမြန်မာနိုင်ငံထဲမှာစီးနေကြတဲ့အရေးအတွက်အများဆုံးအင်ဂျင်ပါဝါ 1300cc ဝန်းကျင်ဂျပန်တပည့်ရဲ့ကားတွေဟာဂျပန်နိုင်ငံမှာဒေါ်လာ3,000ကျပ်ငွေနဲ့ဆိုသိန်း40-50ထက်မပူပါဘူးတင်မောတင်ကအကောက်ခွန်ရှင်းလင်းကကတ်စတမ်ကွန်တီရင်းအခွန်နဲ့မော်တော်ယာဉ်မှတ်ပုံတင်လုတ်တဲ့အခါအဲ့ဒါတွေပေါင်းလိုက်တဲ့အခါတစ်စီးကျပ်သိန်း150ကနေ200အထိရောက်သွားရတာမျိုးပါအဲ့ဒီတည်းမှာအခွန်အခအထူးသဖြင့်ကာညာနာကကောက်ခံတဲ့မော်တော်ယာဉ်မှတ်ပုံတင်ကြီးဟာအများဆုံးပဲဖြစ်ပါတယ်အဲ့ဒီလိုမတန်တဆဈေးကြီးပေးဝယ်ထားကြရလို့လေပြည်သူတွေဟာနောက်ထပ်အခွန်ထပ်မဆောင်ခြင်းအခွန်ယုံနဲ့မဆက်ဆံခြင်းဖြစ်နေကြတာပ
ါတစ်ဖက်မှာပြန်ကြည့်လိုက်ရင်မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေထဲမှာတော့အခွန်ရရှိမှုအ ਨੇ စုံနိုင်ငံဖြစ်နေသေးတာတွေ့နိုင်ပါတယ်2019ကမ္ဘာပတ်စင်းတွေအရအခွန်ရဝင်တဲ့တိုင်းပြည် GDP အချိုးမှာမြန်မာက600ခန့်နှုန်းပဲရှိပြီးအ ਨੇ စုံမှာမြန်မာနဲ့ကပ်ရဲ့အင်ဒိုနီးရှားတော့10ခန့်နှုန်းနီးပါကမ္ဘောဒီးယားလိုနိုင်ငံမျိုးတော့1600ခန့်နှုန်းနီးပါရှိနေပါတယ်ဒီအတွက်အခွန်ဝင်ငွေတိုးတက်အောင်လုပ်သင့်တာမှန်ပေမဲ့ဥပဒေအတိုင်းသာသွားရရင်အခုလိုအခွန်လဲတိုးပြီးမရရှင်းတော့လည်းမညီတဲ့လောက်ရမျိုးမလုပ်ပဲအခြားကောက်သိကောက်ထိုက်တဲ့နေရာတွေကနေအခွန်ပိုရလာအောင်ကောက်ဖို့ပဲလိုပါတယ်အရေးကြီးဆုံးကတော့နိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့စီကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးအတွက်ဆိုရင်ကားနာမည်ပေါက်ဖြစ်အောင်လုပ်ရမယ့်ကိစ္စကိုအခြားနိုင်ငံတွေနီးတူအခွန်ပြည်ထောင်နဲ့ဆက်ဆက်မထားပဲပြီးသက်အကောင့်ထဲဖော်သင့်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်အစီအစဉ်ပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်ရရှိမှာခင်ဗျာမြမယူရနှစ်သစ်တကြံကာလမှာတန်ကြပ်နဲ့ဝေဖန်ပြီးလို့ဖန်ခါတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်ပြီးလို့တက်ကြွသူတော်များများဖန်ခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတက်ကိုအာမခံချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြားမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ကတားညိုစီစဉ်တင်ဆက်မယ်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေသဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့။တော်ရရှင်တွေနောက်ပိုင်းမှာတော့ကျမတို့စီကိုစာလိုက်ကနေတိတ်ပြီးတော့စာမရေးကြတော့ဘဲနဲ့အီးမေးလ်ပို့တာတိတ်မတွေ့ရတော့ပါဘူး။ဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါရဲ့။Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျမတို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်လေဝေဖန်တာဒါမှမဟုတ်လေဆဲတဲ့စာတွေပို့လာကြတာပါဒီမှာတော့ရှင်ဇေယျဖြူကမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာတဲ့အားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့အတိုလေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့တော့ရှင်ကတော့ VOE ကိုအမြဲတမ်းနားဆင်နေသူပါတဲ့တစ်ခါတစ်ခါအတန်မကောင်းဘူးနော်အလုတ်ချိန်အားရနေနားထောင်ပါတယ်အချင်းနဲ့တပြင်းညီအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်။ကိုတိုင်းပြည်မှာမဟုတ်တော့ VOE ကပြည်ပရောက်မြန်မာတွေအတွက်အားစေတစ်ခွက်လိုပါပဲ။အဖွဲ့သားတွေကျန်းမာပါစေအောင်မြင်ပါစေဆိုပြီးတော့ကျွန်တော်ပို့ပေးတဲ့စာတွေကိုအမြဲတမ်းအရေးတူပြန်ကြားပေးလို့အထူးပျော်ရွှင်ရပါတယ်တဲ့။ VOE အစီအစဉ်တွေကနေပြီးတော့မြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်။အဖွဲ့သားတွေအားလုံးကျန်းမာပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကောင်းကင်ကိုထင်းလွင်ကတော့ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလို့ရဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါရဲ့ဗျာတဲ့။ပေးတဲ့ဆုနဲ့ပြေးပါစေရှင်။ VOE ကိုသူသိကျင်တာလေးစာတို့ရေးပြီးမေးလာတယ်နောက်ထပ်တော်ရရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့တော်ရရှင်မှာသူကမင်္ဂလာပါ VOE ရေးစာမှုလေးပို့ပေးလို့ရမလားတဲ့။လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမယ့်ဆောင်းပါးလေးပါတဲ့။ဟုတ်ကဲ့ကိုချမ်းသာထွန်းတဲ့သူလိုပဲတခြားစာမှုလေးတွေဆောင်းပါးလေးတွေပို့ကျင်နေဆိုတဲ့တော်ရရှင်တွေကိုတပါးရဲ့ပြန်ကြားပေးကြပါလိမ့်။ကျွန်တော်တို့ VOE ကိုရေးလာတဲ့စာတွေကိုအခုကျွန်မပြန်ကြားပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရစေ။ကိုပိုင်အမြင်ရေးလာကြတာတွေကိုလည်းကျွန်တော်တို့ဖော်ပြပေးပါရစေ။ဒါမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျွန်တော်တို့အစီအစဉ်ကရေဒီယိုရုပ်မြင်သံကြားတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတူလေးတခု Messenger ကနေလှမ်းမိလာတာပါဘလို့မျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါလေတဲ့ဟုတ်ကဲ့ကျမ Messenger ကနေပြောလဲပြန်ချပေးထားပါရှင်ဒီတော်ရရှင်ကကျမတို့ view ရဲ့အစီအစဉ်တွေမှာပါဝင်နေတယ်ဆိုပြီးတော့မေးလာလို့ဟုတ်ကဲ့ကျမတို့စီကိုတော်ရရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတိတိချင်းတောင်းလာတွေကို view ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာပါဒီညမှာလည်းအခုအစာရေးသလို Messenger ကနေပြီးတော့အစာရေးနိုင်ပါတယ်။ email ပို့ပေးခြင်းနဲ့ဆိုရင်လည်း VOA မြန်မာပိုင်း email လိပ်စာ bambi@voanews.com ကိုစာရေးပို့နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဥကြော်တင်ဆိုတဲ့ VOA ရဲ့တော်ရရှင်နောက်တစ်ယောက်ကလည်းသူကလည်း Messenger ကနေပြီးတော့ပဲစာရေးလာတာပါ။နှစ်ရှည်နားဆင်လာခဲ့တဲ့တော်ရရှင်တဦးဖြစ်ပါတယ်တဲ့
။ VOA ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိ radio ကိုညအရာဝန်အချိန်ကစမနေ့အရာကနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့စဉ်ခုနိုင်ငံပြည်သူများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှတ်များသိရအောင် VOE ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါရယ်ဗျာ။နောင်လဲရေရှည်သတင်းထုတ်လွှင့်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးတွေကဦးကျော်တင်ဆုတောင်းပေးလာပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။တိုးတိုးကာရန်လေးဆိုတဲ့နောက်ထပ်သောရရှင်ကတော့ VOE ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ်။VOE ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်။သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOE ကိုကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ပါဒီတော်ရရှင်တူတူကာယန်လေးနဲ့တူက VOE ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့တော်ရရှင်တွေအားလုံးကို VOE ရအထူးကျေးဇူးတင်ပါတယ်။မျိုးစော်ဆိုတဲ့တော်ရရှင်ရဲ့ Messenger စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ
်။မင်္ဂလာပါ VOE ကျွန်တော်က VOE တောတာရှင်တူပါ။ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါ။မလေးရှားမှနေတုန်းက Facebook မှာအမြဲနားဆင်ပါတယ်။အခုမြန်မာပြည်ပြန်ရောက်တော့နေမှာအင်တာနက်တိတ်မမိတော့ရေဒီယိုဝယ်ပြီးအမြဲမနက်6နာရီ VOE သတင်းစီစဉ်နေ့တိုင်းနားဆင်အားပေးပါတယ်ကျွန်တော် VOE ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါဒါမှမဟုတ် VOE တစိမ့်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီတော့ရှင်မျိုးစုံကသူ့ရဲ့လိပ်စာလည်းထည့်ပေးလာတာပါကျမတို့ဒီ VOE ကနေပြီးတော့ 22ကုန်နဲ့နှစ်ဦးချိန်နဲ့မှာသောရရှင်တွေကို VOE အမှတ်တရပြက်ကရင်တွေပို့ပေးနေပါတယ်အဲ့ကြရင်ပြက်ကရင်ပို့ပေးလိုက်ပါမယ်တခြားလက်ဆောင်ပေးပို့ရမျိုးတော့မရှိပါဘူးဒါမှမဟုတ်ကျမတို့ VOE ကနေပြီးတော့ဒီ VOE နဲ့သောရရှင်တွေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလုပ်တက်ပါတယ်အဲ့ချိန်ဒီမှာဆိုရင်တော့ကျမတို့ VOE သောရရှင်တွေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်နေကိုပိုင်ထင်မြင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။သရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သရရှင်ကိုကမ်ဆိုင်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကိုင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားကြတာပါ။အခုလိုမျိုးမရိမှုမှာအာနာယောငွေပါဖိအားပေးလိုက်တော့ပြောင်းလဲရဲတာမဆန်းပါဘူး VOA ရေးစကားဆက်မေးပြစီမြမပီကိုဘသူအုပ်ချုပ်နေတယ်ထင်ပါလေအတိတ်တုန်းကသူတို့အုပ်ချုပ်တယ်ပစ္စုပန်မှာလည်းသူတို့အုပ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုပ်ချုပ်အောင်ပါပါဒီအမှန်တရားကိုကျွန်တော်တို့မှေ့ထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာအရေးညာအရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးအတွက်အယုံကြည်မရှိပါဘူးဆိုပြီးတော့သူရဲ့ကိုယ်ပိုင်မြင်ကိုရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီမှာသူ့ရဲ့ကိုယ်ပိုင်မြင်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။ Dan Ray Dam ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံကငြိမ်းချမ်းရေးကြောင့်လုံးဝမကြားကျင်တော့ပါတဲ့။ဘာကြောင့်များပါလဲရှင်
။မြန်မာပြည်ငြိမ်းချမ်းရေးဆွေးနွေးတဲ့သတင်းတွေလုံးဝမလွှင့်စေချင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ပြည်သူတွေအတွက်နားကြီးစရာသတင်းတစ်ခုလိုဖြစ်လာပါတယ်။နောက်ပြီးနှစ်ဖက်စလုံးအစိုးရတက်ရောတိုင်းသားလက်နက်ကိုင်တွေပါလက်နက်ကိုင်ရချင်းရဲ့အတိတ်ပဲဟာလှုပ်ရှားဖို့တက်တဲ့ခွင့်ရယူဖို့တက်တဲ့လို့တတ်မှတ်ပြီးကစားနေတယ်လို့မြင်မိလို့ပြည်သူတွေအတွက်နာကြားခါတဲ့ဗိုလ်နေမြဲကြားနေမြဲတတိယတပုတ်ဖြစ်လာလို့အလွန်စိတ်အနှောက်ရှက်ဖြစ်လာစေပါတယ
်တရင်ကဒီတရင်ကလက်တွေ့အကောင့်ထဲမပေါ်လာဘဲနဲ့ကြားနေကြတရင်ဟောင်းတပုတ်ဖြစ်လာတဲ့အတွက်ကြောင့်လို့ညင်းငွေရပါတယ်ဒီတရင်မျိုးတွေမပေါ်ပြပါနဲ့တော့ဆိုပြီးတော့ Dan Redam ဆိုတဲ့သောရရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်နောက်ထပ်ကိုပိုင်မြင့်ကိုထုတ်ဖော်လာတဲ့သောရရှင်ကတော့ဖေသိန်းဆိုတဲ့သောရရှင်ဖြစ်ပါတယ်စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တဲ့မြန်မာပြည်တွင်သတင်းတွေကိုအမတန်စိတ်ပြည့်မိပါတယ်လို့သူဆိုလာပါတယ်
။ VOA အစီအစဉ်အားလုံးကိုအစဉ်မြဲနားဆင်နေပါတယ်။ VOA ရဲ့မှန်ကန်တဲ့သတင်းတွေကိုနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာသတင်းတွေက community လက်အောက်မှာနေရတဲ့သတင်းတွေနဲ့တူပါတယ်။ဒီမှာ community ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါ။ဘာကြောင့်လဲဆိုတော့လက်ဝဲ community ဝါဒကနေဝင်ခက်လွန်နဲ့ဆင်တူပါတယ်။သတင်းအမှောင်ချတဲ့နေရာမှာတူပါတယ်။ community ဝါဒကျင့်သုံးတဲ့နိုင်ငံတွေအနောက်အိုးစုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲစန့်ကျင်ဘက်လှုပ်လှည့်ရှိကြပါတယ်။အမေရိကန်နိုင်ငံကအထူးသဖြင့်ကွန်မြူနတီနိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစေတနာအမှန်နဲ့အကြံပြုပါတယ်
။ဒါကတော့ဒေါ်ရရှင်နေကိုပိုင်မြင့်နေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရီးဖြစ်ပါတယ်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့ဒေါ်ရရှင်တယောက်ကတော့ EAS ဆိုတဲ့ဒေါ်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြင်းငြင်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့။ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေ။စစ်တပ်ကအရေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးတော့ငြင်းငြင်းရင်းယူကြလိမ့်မယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါလိမ့်ရှင်။ဒီလိုမျိုးသောရရှင်တွေသူ့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်နေဆိုရင်ကျွန်တော်တို့စီကိုစာရေးတာပေးပို့နိုင်ပါတယ်။အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျွန်တော်တို့ဒီမြန်မာပြည်ကဘေးစားများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တေးတောင်းထားတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတေးထောင်းထားတဲ့သောရရှင်နေစီဆက်ချင်ပါတယ်။မမတ်အေးတနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်နေနဲ့တကွာတေးတံကိုနားဆင်သူမိမိအနှဲငယ်ငိုက်မြီးလာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်နေတချင်းကြီးနားထောင်ပြီးတော့နားကြီးတယ်လို့စာရေးလာတဲ့ညီမကဆိုလာပါတယ်ဟေဇယ်ရဲ့မောင်လေးရေထပါတော့တချင်းလေးတောင်းပြရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါတယ်ဟုတ်ကဲ့ညီမဒီညီမကကျမကိုငိုက်မြီးတယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထပါတော့ဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်မောင်လေးရေထပါရဆိုတဲ့တချင်မူရင်းကတော့တကြော့နှစ်ကြော့တေးကိုတည်ဖြစ်ပါတယ်တင်တင်မြတည်ဆိုထားတာပါเนาะဒီတော့သူပြောထားတဲ့ဒီဟိုငကုမူရင်းတင်တင်မြမဟုတ်ဘဲနဲ့ဟေဇယ်နောက်ဆုံးဆိုထားတဲ့တကြော့နှစ်ကြော့တေးကိုတည်သူပြောတဲ့အတိုင်းဆိုတော့မောင်လေးရေထပါရဆိုတဲ့တချင်လေးနဲ့ခံစားနားဆင်ကြည့်ပါအောင်ရှင်ကြောနှစ်ကြော့တေးကိုတီးဆိုတဲ့တချင်ကိုနားဆင်ခဲ့ကြရပါမယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါမယ်။
မဲတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်မှာရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုလိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုတော့ထူချာစံပြကပ္ပသတင်းများအစီအစဉ်ကိုမောင်ငင်းကိုငင်းချမ်းနဲ့အတူမက်ခင်ဖြူထွေးကနေပြီးတင်ဆက်ထားပါတယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဗန်ကောလန်ဆိုင်ကြီးထဲမှာ Jack O'Lantern ပုံစံရွှေပြုံသီး5000ကျော်ကိုအယုတ်မျိုးမျိုးထုလုပ်လှဆင်ထားပါတယ်။ရွှေပြုံသီးတွေနဲ့ကလေးစီးတဲ့ခြားရဟတ်တွေ၊ဒိုင်နိုဆောအယုတ်တွေ၊ Liberty ရုပ်ထုကြီးနဲ့ဂျိုးနဲ့ကြဲတရားပုံတွေကိုဖန်တီးပြသထားတာ
ပါ။ The Great Jack O'Lantern Blaze has become one of the largest
ဒီပြဝဲကိုဧည့်သည်ပေါင်း38000လောက်လာရောက်မယ်လို့ခန့်မှန်းထားပါတယ်။အဲ့ဒါတွေအပြင်အမေရိကန်နာမည်ကြီးတရဲဝတ္ထု Sleepy Hollow တွေက
ကောင်းပြတ်မြင်းစည်းတရေတရားကိုလည်းဖန်တီးထားပြီးအသေးစိတ်ရွှေဖြုံသီးတွေစီရင်ချေတာထားပါတယ်။အဲ့ဒီနေရာကိုဖျက်သွားတာနဲ့ကောင်းပြတ်မြင်းစည်းတရေကနောက်ကလိုက်နေမလားဆိုတဲ့ခန်းစားချက်မျိုးဖြစ်ပေါ်စေမယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်။ဒီပွဲကိုတော့နိုဝင်ဘာလ30ရက်နေ့အထိပြသထားမှာပါရှင်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရစ်ချမန်တက်ကတိုကတိတ်ပံပညာရှင်တွေဟာကြွက်ကလေးတွေကိုကားမောင်းပြီးအစားအစာလေးတွေယူတတ်အောင်လေ့ကျင့်ပေးနိုင်ခဲ့ပါတယ်ဒီသုတေသနကရှာဖွေတွေ့ရှိခဲ့တာကတော့ကြွက်တွေရဲ့အုံနောက်ဟာအရင်ကထင်ထားတာထက်ပိုပြီးအလုတ်လုံနိုင်တယ်ဆိုတာပဲဖြစ်ပါတယ်ပလတ်စတစ်ပုံးလေးတွေကနေကားအသေးလေးတွေဖန်တီးခဲ့ပြီးကြွက်ကလေးတွေရဲ့လက်သေးနဲ့ထိန်းချုပ်နိုင်မဲ့တန်ချောင်းသုံးခုကိုကားစတီယာဟန်ဘင်းဖြစ်ဖန်တီးခဲ့တာပါကြွက်ထီးဆက်တကောင်ကျွမ်းမ6ကောင်ကိုကားနဲ့အစာယူဖို့လေ့ကျင့်ပေးနိုင်ခဲ့တာပါသူတို့ရဲ့အစာတွေကမနက်စာအဖြစ်စားလေရှိတဲ့ cereal fruit milk ကလေးတွေဖြစ်ပြီးတော့သူတို့ကားမောင်းနိုင်တဲ့အရေးချင်းကိုစမ်းသပ်ဖို့အစာယူရတဲ့အကွာအဝေးကိုတဖြည်းဖြည်းတိုးချဲ့ပေးခဲ့တာပါဒီသူတေသနာကနေနောက်ထပ်နားလည်နိုင်တာကတော့ဒိဋ္ဌိဆန်တွေဟာအတတ်ပညာအသေးတစ်ခုကိုသင်ယူနိုင်တယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာအကြီးဆုံးလို့ပြောနိုင်တဲ့6ကီလိုဂရမ်အလေးချိန်ရှိတဲ့ဘာဂါကြီး9မိနစ်တွင်ကိုအောင်စားနိုင်တဲ့သူကိုဘတ်တောင်းစုချမဲ့အစားစိန်ခေါ်ပွဲတစ်ခုကျင်းပနေပါတယ်။ကယ်လိုရီ1000နီးပါးရှိမယ်လို့ခန့်မှန်းတွက်ချက်ထားတဲ့ဒီဘာဂါကြီးမှာ cheese တွေ၊ကျက်သွန်ကျော်တွေ၊ဘေကွန်ဝက်စနယ်6တွေနဲ့မယိုနီးစ်အများကြီးပါဝင်ပြီးအလေးချိန် 13 ပေါင်ကျော်ရှိပါတယ်။ဘန်ကောက်မြို့က Christie's and Burger ဆိုင်ကအခုလိုဘာဂါကြီးကိုတင်ဆက်ပြီးစိန်ခေါ်နေတာပါ။ကွန်မနီအတွင်းကိုအောင်စားရမှာဖြစ်တာကြောင့်စဘိုးမနစ်စေဖို့ပိုင်ရှင်ဖြစ်သူကွန်ဒက်ကွန်ဆူဝန်ကစိုးရင်တကြီးသတိပေးနေပါတယ်6ကီလိုဘာဂါလို့နာမည်ပေးထားတဲ့ဒီဘာဂါကြီးကိုအမဲသားနဲ့လှုပ်ထားရင်ဘတ်2500အမေရိကန်ဒေါ်လာနဲ့ဆိုရင်တော့82ဒေါ်လာကျော်ပေးရပြီးဝက်သားနဲ့လှုပ်ထားတဲ့ဘာဂါအတွက်ကတော့ဘတ်3500ဒေါ်လာနဲ့ဆိုရင်115ဒေါ်လာကျော်ပေးရမှာဖြစ်ပါတယ်ရှင်
ကိုငင်းကျက်နဲ့မက်ခင်ဖြူထွေးတို့ရဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါရှင်တနင်္လာနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမက်တင်ကီထိုက်ကပြောပြမှာပါအ
မေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့် 2020 ပြည့်နှစ်သမ္မတရွေးကောက်ပွဲမှာသူရဲ့အဓိကပြိုင်ပွဲတစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးပေးရင်ယူကရိန်းရဲ့အကူအညီရဖို့ကြိုးပမ်းမှုဟာတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအင်ပြူရောကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုပါတယ်။အမှားကြီးဒါမှမဟုတ်လဲပြစ်မှုကြီးတစ်ခုဖြစ်เสียပါမှာမရှိဘူးလို့သမ္မတထွန့်ရဲ့ထိတ်တန့်လက်ထောက်တစ်ဦးဖြစ်တဲ့ကယ်လျံကွန်ဝေးက CNN ရုပ်သံကိုပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးလက်ရှိအစိုးရတပ်တန်းထက်ဆယ်စားလောက်အဲ့ဒီဒေသမှာရှိခဲ့ကြတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပြည်ထနာရဲ့တိမ်မွေ့ရှုပ်ထွေးမှုကိုအ ਨੇ အချင်းတိထားဖို့လိုအပ်တယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတုံ့ပြန်ပြောဆိုခဲ့တဲ့အကြောင်းနိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာနိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးခေါင်းဆောင်တွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဒေဆွန်တင်မောနဲ့ဆက်မှုနည်းပညာကုမ္ပဏီကတိစောက်ပေးတဲ့မုတ်တမအမည်ရှိရေဒက်စစ်တင်မောတစ်စင်းဟာတောင်ကိုရီးယားကနေမြန်မာနိုင်ငံကိုလာနေတဲ့လမ်းတစ်လျှောက်ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာနိုဝင်ဘာလ2ရက်နေ့ကခီးတထောက်ရန်နာခဲ့တယ်လို့ရုရှားမီဒီယာတွေကဖော်ပြကြပါလေ။အခုလိုရန်နာရတာဟာရုရှားမြန်မာနှစ်နိုင်ငံကြားစစ်တပ်ချင်းဆက်ဆံရေးပုံမိုခိုင်မာလာစေဖို့ရည်ရွယ်တယ်လို့လည်းဖော်ပြထားပါတယ
်။တရင်ချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့Darius Smith ပါ VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်တင်းလာရီနေနေခင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလောကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.